စစ်ကောင်စီကကျင်းပတဲ့ဒီနှစ်တက္ကသိုလ်ဝန်ထမ်းဆောင်ဝဲအောင်စင်းကိုပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ပြန်ထားပြီးအောင်ချက်58ရာခိုင်နှုန်းကျော်ရှိတယ်လို့ဖော်ပြပါတယ်။ဒီနှစ်တက္ကသိုလ်ဝန်ဆောင်ဝဲဖြည့်ဆို့သူ 33,000 နီးပါးသာရှိပြီးအာဏာမသိခင်ကအရေးတွက်ထက်စာရင်အစမတန်ကွာဟနေပါတယ်။စစ်ကောင်စီရဲ့ပညာရေးစနစ်ကိုစိတ်ဝင်စားမှုကြဆင်းနေပြီးကျောင်းတက်သူရောတက္ကသိုလ်ဝန်ဆောင်ဝဲဖြည့်ဆို့သူပါတိတိတသာကြာဆင်းလာနေတယ်လို့ဆိုပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံမိုးကျော်ကပြောပြမှာပ
ါမြန်မာနိုင်ငံမှာစစ်ကောင်စီကဆောင်ရွက်နေတဲ့စန္ဒတန်းပညာရေးစနစ်ရဲ့တက္ကသိုလ်ဝင်ခွင့်အောင်ခြင်းကိုပြီးခဲ့တဲ့ဇွန်လ17ရက်နေ့ကမြန်မာနိုင်ငံစာစစ်ဌာနကထုတ်ပြန်ထားပါတယ်2024ခုနှစ်ပညာသင်နှစ်မှာတက္ကသိုလ်ဝင်ဆောင်ရွက်ပွဲဝင်ရောက်ဖြည့်ဆို့သူ 38,820 ဦးရှိတဲ့အထက်အောင်မြင်သူ 84,592 ဦးရှိပြီးအောင်ချက်ရာခိုင်နှုန်း 59.90 ရာခိုင်နှုန်းရှိတယ်လို့ထုတ်ပြန်ထားပါတယ်စစ်တပ်ကအာဏာမသိမ်းခင်2019ခုနှစ်ကတက္ကသိုလ်ဝင်ဆောင်ရွက်ပွဲဝင်ရောက်ဖြည့်ဆို့သူ9,000နီးပါးရှိခဲ့ပေမဲ့စစ်ကောင်စီကဆောင်ရွက်တဲ့2024ပညာသင်နှစ်မှာတော့တက္ကသိုလ်ဝင်ဆောင်ရွက်ပွဲဝင်ရောက်ဖြည့်ဆို့သူ 13,000 နီးပါးသာရှိခဲ့ပါတယ်စစ်ကောင်စီလက်ထက်ပညာရေးစနစ်အပေါ်စိတ်ဝင်စားမှုကျဆင်းနေပြီးကျောင်းတက်ရောက်သူဦးရေလျော့နေလာနေတယ်လို့ကျောင်းသားမိဘတွေနဲ့ပညာရေးဝန်ထမ်းတချို့ကပြောပါတယ်။အရင်တက္ကသိုလ်ဝန်ထမ်းအောင်စင်းရင်အတွက်မိဘနဲ့ကျောင်းသားတွေကရင်ခုန်စိတ်လှုပ်ရှားခဲ့ကြပေမဲ့အာဏာသိမ်းပြီးနောက်လူငယ်တွေရဲ့ရည်မှန်းချက်ဟာတဲတဲရည်သွန်ဖြစ်သွားပြီလို့ရန်ကုန်မြို့ကကျောင်းသားမိခင်တဦးကပြောပါတယ်။
အရင်တော့ကလည်းလုံးဝမတူတာကတော့အရင်တော့ဆိုရင်မင်းတဲ့3-4နာရီလောက်ထဲကကြွက်စီကြွက်စီဖြစ်နေပြီးကိုပါဝင်ပေါ်ကိုသားသမီးတွေအတွက်ရောတခြားကလေးတွေရောရက်ကွက်ထဲကရောအမျိုးအစွေတွေထဲကရောဘသူတွေပဲဒီဘယ်နှလုံးပါမလဲပြီးလို့ရှိရင်ဆရာဝန်ကြီးတွေအင်ဂျင်နီယာကြီးတွေလောက်ကြမယ်စသဖြင့်ဒီလိုမျိုးတွေရင်ခုန်လှုပ်ရှားခဲ့ရပါတယ်ဒီမှန်းချက်တွေလည်းရှိခဲ့တာ哦အခုတော့အဲ့ဒီရင်မှန်းချက်ဆိုတာတွေကအကုန်လုံးတဲရည်သွန်ဖြစ်သွားပြီ
အာနာသိန်းယူထားတဲ့စစ်ကောင်စီရဲ့ပညာရေးစနစ်ကိုပြည်စံပြီး CDM လှုပ်ရှားမှုမှာပါဝင်တဲ့အနေနဲ့ကျောင်းသားကျောင်းသူအများစုကကျောင်းဆက်မတက်ကြသလိုနိုင်ငံတော်စစ်ပွဲတွေကြောင့်လည်းကျောင်းသူကျောင်းသားအများအပြားကျောင်းမတက်နိုင်ကြပါဘူးနှစ်ကြာလာပေမဲ့ CDM ဆက်လုပ်နေသူတချို့ရှိနေသေးတယ်လို့အာဏာသိမ်းပြီးဇွန်လအထိနိုင်ငံတကာပုဂ္ဂလိကကျောင်းမှာစာသင်ကြားခဲ့တဲ့လုံခြုံရေးအရာအမည်မဖော်လိုတဲ့ဆရာမတူကပြောပါတယ်
CDM လုံနေတဲ့သူတွေရှိပါသေးတယ်အခုလက်ထိပေါ့နော်မျော်လင့်ပြီးတော့ဘလွယ်ဖြစ်ဖြစ်ခုနည်းနည်းနှစ်တည်းကြာလာပြီမဲ့လေပြန်ပြောင်းလဲလာဖို့အတွက်ကိုယ့်ဘက်ကမျော်လင့်ချက်ရှိတယ်အဲ့ဒါကြောင့်မို့လို့လည်းဆက်ပြီးတော့မှ CDM လုံနေတဲ့သူတွေအများကြီးရှိတယ်ပေါ့နော်တဖြည်းဖြည်းနဲ့ကတော့နှစ်ကာလကြာလာတဲ့အမြတောင်းခံနိုင်တဲ့အရေးအတွက်ကတော့နည်းလာပြီမဲ့လေရှိနေတဲ့သူတွေရှိသေးတယ်ရှေ့ဆက်ပညာရေးပေါ့လေအဲ့အထက်မှဟိုနိုင်ငံအတွင်းမှာဆက်နေလေကိုယ့်နိုင်ငံအတွက်ကိုလောလောဆယ်ဘာမှအကျိုးပြုလို့မရတဲ့အတွက်ကြောင့်မို့လို့အပြင်မှာထွက်ပြီးတော့မှတွေးကြုံယူချင်တဲ့သူတွေ
CDM မှာပါဝင်တဲ့ကျောင်းသားတချို့ကတော့တော်လန်ရေးအင်အားစုကဆောင်ရွက်တဲ့ online ကျောင်းကနေလဲကျောင်းတက်သူတွေရှိပါတယ်။နိုင်ငံအတွင်းပညာရေးကမောက်ကမဖြစ်နေချိန်နိုင်ငံခြားထွက်ပြီးကျောင်းတက်ဖို့ကြိုးစားလာသူတွေလည်းရှိတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ဆရာမကပြောပါတယ်
ခေကူကပြောင်းလာတာနိုင်ငံသားသွားရတာနိုင်ငံသားမှာပညာသင်ဖို့အတွက်ကြိုးစားပုံများလာတော့ဘာလို့8တန်းလောက်အောင်လဲ9တန်းလောက်ပြီးတာနဲ့အကြီးကြီးတန်းတန်းတွေတက်တယ်တက်ပြီးတော့တခြား University ကိုဝင်ဖို့အတွက်သူတို့လုပ်တာဆိုတော့လေဒီနှစ်နှစ်သုံးနှစ်အတွင်းမှာကတချို့တွေလည်းအပြင်ထွက်လို့မလွယ်လို့ဒါဆက်နေနေကြလို့ဒီဟာကိုပဲဆက်တရရဲ့သူတွေလည်းရှိတယ်ပေါ့နော
်တော်လန်ရေးအင်အားစုတွေတင်းယူရရှိထားတဲ့မြို့ရွာတွေမှာတော့ကျောင်းနေအရွယ်ကလေးတွေရဲ့ပညာရေးအခွင့်အလမ်းမဆုံးရှုံးအောင်စာသင်ကျောင်းတွေဖွင့်လှစ်နေကြပါတယ်